Bengalish Myanmar နှစ် နိုင်ငံကြား နေဆက် မြင့်ရှိရာ ဒေသမှာ စခန်းချပြီးတော့ လာပေါင်းများစွာ နေထိုင်နေကြတဲ့ Rohingya ဒုက္ခသည် 6000 လောက်ဟာ မြန်မာ ဘက်ကနေ အတန်း ချက်ချက်တွေနဲ့ ရွှေ့ပြောင်းပေးဖို့ ပြောဆိုနေမှုတွေကြောင့် အဲ့ဒီ နေရာကနေ စတင်ပြီးတော့ ထွက်ခွာနေကြပြီလို့ဆိုပါတယ် Bengalish ကိုရောက်နေတဲ့ အမျိုးသမီး Nobel ငြိမ်းချမ်းရေးဆုရှင်တွေကလည်း အဲ့ဒီ ဒေသကိုတွားရောက်ပြီးတော့ ကြည့်ရှုခဲ့ကြပြီး
ဒုက္ခတွေဒီမြန်မာနိုင်ငံပြန်နိုင်ရေးအတွက်အစွမ်းကုန်ကြိုးစားသွားမှာဖြစ်တဲ့အကြောင်းပြောပါတယ်အပြည့်စုံကိုဒေါက်ခင်မျိုးတက်ကပြောပြပေးပါလိမ့်မယ်ခင်ဗျာမြန်မာဘက်ကတန်ပရူးနဲ့ဘင်္ဂလားဒေ့ရှ်ဘက်ကကိုနာပါရူးဒေသကြား နိုင်ငံနဲ့နိုင်ငံမိတ်မြင်းရှိရာဒေသမှာစခန်းချပြီးလမ်းနဲ့ချီနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခတွေကချောက်ထောင်လောက်ရှိပါတယ်ဖြစ်တယ်လို့တက်ကလေးတွေဆောက်ပြီးနေထိုင်နေကြသူတွေကိုအဲ့ဒီနေရာကနေထွက်ခွာကြဖို့မြန်မာဘက်ကအတန်းချက်စက်နဲ့တနေ့ကိုဆယ်ကျင်း15ကျင်လောက်ပြောကြားနေတယ်လို့ဘင်္ဂလားဒေ့ရှ်
အခုလိုပြောဆိုမှုတွေကြောင့်ဒီစခန်းမှာနေထိုင်သူတွေဟာအရင်လိုမနေရကြတော့ဘဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားနေကြပြီလို့အဲ့ဒီမှာနေထိုင်တဲ့ရိုဟင်ဂျာခေါင်းဆောင်တဦးဖြစ်သူဒဲလ်မိုဟာမက်ကပြောပါတယ်။နိုင်တဲ့သောမိုက်ကင်ဂိုဆေရှုဒေအီတက်ကာအမာဒကေအတူဘိုဂျာ
ကျွန်တော်တို့ကိုချင်းချောက်ဖို့ပဲလုပ်တာပါကျွန်တော်တို့ဒီနေရာကနေထွက်သွားရတော့မှာပါသူတို့ကကျွန်တော်တို့ကိုချင်းချောက်ဖို့ပဲလုပ်တာပါဒါကိုကြည့်ရင်ညီမဆွေရကဘယ်လိုဖိနစ်တဲ့သူမျိုးလဲဆိုတာပြနေပါတယ်ကျွန်တော်တို့ဒီနေရာမှာနေတာကအသက်မသေးဘူးပါဒီကနေတကယ်သွားရတော့မှာပါမနစ်ကအောက်ကလာကုန်ပိုင်းရိုဟင်ဂျာအာဆာအကြမ်းဖက်ဖွဲ့ရဲ့လုံခြုံရေးစခန်းတွေဝင်ရောက်စီးနင်းမှုကနေမြန်မာစ တွေ့ဆန်ခွင့်ရရင်ရဲလို့ပြောပါတယ်။ဒါဆိုတာဝန်ပြီးစတရီကစကတ်ကစီအဂုစတရီကဒါဆိုခဲ့တဲ့ဇာရာဆိုတာခေါ်တာ။ကျွန်တော်တို့ဖိဗိုလာ20ရက်နေ့မှာကုစရယ်ဖွင့်နေတွေ့ပါတယ်။20ရက်နေ့မှာတော့ကျွန်တော်တို့ကိုသူတို့ကအာစာဖွဲ့ဝင်တွေလို့စပြီးခေါ်ပါတယ်။ရင်းနှုံးကတော့တခါမှဒီလိုမပြောဘူးပါဘူး။တချိန်တည်းမှာပဲရွန်ဂျာအမျိုးသမီးများအရေးနဲ့ပတ်သက်ပြီးအတူရက်ဒေတာကိုပြတာပို ကိုတွားရောက်ခဲ့ကြပြီးဒုက္ခတွေတွေကိုအားပေးစကားပြောကြခဲ့ပါတယ်။ရီမင်းကနူဘောငင်းချင်းဆူရှန်ကာမန်ကတော့
We are Nobel Women Laureates, three Nobel Women
ရှင်တို့ရပိုင်ခွင့်ကိုပြန်ရဖို့လုပ်နေကြတဲ့ရှင်တို့နဲ့အတူရှိနေတယ်ဆိုတာကိုပြဖို့အိုင်ယာလန်၊ Iran နဲ့ယူမေနိုင်ငံတွေကနိုဘယ်ဆုရှင်သုံးဦးဒီကိုလာကြတာပါ
။နိုဘယ်ငင်းချင်းဆုရှင်မရစ်မက်ဂွားကလည်းဒုက္ခသည်တွေအရေးဒေါန်ဆန်းစုကြည်နဲ့ဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာဆီနာကိုပန်ကြားမှာဖြစ်ကြောင်းပြောပါတယ်
။ We will ask the Prime Minister of Bangladesh
ဝင်ကြီးချုပ်ရှိခ်ဟာဆီနာကိုမြန်မာအစိုးရနဲ့ဆွေးနွေးဖို့ကျမတို့ပန်ကြားမှာပါ။ဒါပြင်သူ့ကိုဒေါင်ဆန်းစုကြည်နဲ့နှစ်နိုင်ငံတန်တမန်ဆက်ဆံရေးခိုင်မြဲအောင်လုပ်ပြီးတော့ရှင်တို့ရဲ့နိုင်ငံကိုရှင်တို့အန်ဒီရဲ့ကင်းကင်းနဲ့ပြန်နာရေးဆွေးနွေးဖို့လည်းပြောမှာပါ
။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ကြားဒုက္ခသည်တွေနေရပြန်ရင်လည်းပတ်သက်ပြီးအချင်းချင်းဆွေးနွေးခဲ့ကြတာဖြစ်ပြီးဒီနှစ်ဆန်းပိုင်းမှာပြန်ပြီးပို့ဖို့အတွက်သဘောတူခဲ့ကြတာပါ။မြန်မာဘက်ကဒုက္ခသည်တွေပြန်လက်ခံရေးအတွက်ပြင်ဆင်ဆောင်ရွက်ထားပေမဲ့ဒုက္ခတယ်ရီဘက်ကပြန်ဖို့ဆန္ဒမရှိသေးတယ်လို့ဒုက္ခတယ်ရီတို့သဘောဆန္ဒအတိုင်းပြန်လာဖို့အတွက်ဆိုရင်လုံခြုံဘေးကင်းမှုရှိဖို့နဲ့နိုင်ငံတကာစောင့်ကြံမှုလိုအပ်တယ်လို့လူခွင့်ရေးဖွဲ့တွေကပြောပါတယ်အခုမြန်မာဘက်ကပဲဦးစီးပြီးလှုပ်ဆောင်နေတဲ့ဒုက္ခတယ်ပြန်လည်စီးရလက်ခံရေးအစီအစဉ်မှာ UNHCR ဒုက္ခတယ်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အကူအညီကိုရယူဖို့အတွက်ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နှစ်ပတ်လည်အစည်းအဝေးမှာမြန်မာအစိုးရဘက်ကကန့်လန့်ခဲ့ပါတယ်